ကြာသပတေးနေ့မှာမွန်တက်နေတဲ့သတင်းတွေကိုရုံးတင်စစ်ဆေးတရားစွဲဆိုမှုမှာသတင်းမီဒီယာလွတ်လပ်ခွင့်အတွက်တက်တီပြထွက်ဆိုသွားကြဖို့သတင်းသမားတွေကပြင်ဆင်နေကြပါတယ်။အဲဒီလိုသတင်းမီဒီယာတွေပေါ်တရားစွဲဆိုရုံးတင်စစ်ဆေးမှုတွေလုပ်နေတာမျိုးအပြင်ချင်းပြည်နယ်ဆွေရကချင်းတိုင်းရင်းသားသတင်းဂျာနယ်တခုကိုဖြန့်ဝေခွင့်ပေးလိုက်တာကြောင့်လည်းလက်ရှိသတင်းမီဒီယာလွတ်လပ်ခွင့်ပေါ်စိုးရိမ်မှုတွေရှိလာနေတာပါ။အစိုးရတာဝန်ရှိသူတွေအနေနဲ့သတင်းမီဒီယာသမားတွေအကြအပြန်လည်နားလည်မှုရှိဖို့လိုမယ်လို့လည်းသတင်းသမားတွေကသုံးသပ်နေကြပါတယ်။အကြောင်းစုံကိုမတ်ဆုမွန်ကတင်ဆက်ပေးထားပါရခင်ဗျာ။
ပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့အရသာအစိုးရလက်ထက်သတင်းလွတ်လပ်ခွင့်ကအတော်အသင့်ရလာတယ်လို့ဆိုနေချိန်မှာပဲသတင်းသမားတွေနဲ့အာဏာပိုင်တွေကြားသတင်းဖော်ပြမှုတွေနဲ့ပတ်သက်ပြီးတော့တင်မာမှုတွေရှိလာပြီးတော့သတင်းသမားတွေကိုတရားစွဲဆိုတာနောက်ကြားနဲ့ပိတ်သိမ်းတာမျိုးတွေလှုံ့ဆော်လာနေတာဖြစ်ပါတယ်။ဥမာဒီ Unity သတင်းသမားတွေကိုဖမ်းပြီးတော့ထောင်နဲ့နှစ်ရှည်ချမှတ်တာမျိုးအပါအဝင်သတင်းသမားတချို့ကိုတရားစွဲဆိုမှုတွေဖြစ်နေတဲ့အထက်ပြီးခဲ့တဲ့ဇူလိုင်လတုန်းကတော့ဒေါမ်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုတွေကိုကြားဖြတ်အစိုးရအဖြစ်နဲ့တင်မြှောက်လိုက်ကြောင်းဒီမိုကရေစီရဲ့အစဉ်ဆက်မပြတ်လှုပ်ရှားမှုအင်အားစု MCDF ကထုတ်ပြန်ကြေညာချက်ကိုသတင်းရေးသားဖော်ပြခဲ့လို့ဆိုပြီးတော့အပတ်စဉ်ထုတ်ဘိုင်မွန်တက်နေသတင်းကြော်နယ်ရဲ့ထုတ်ဝေသူအယ်ဒီတာနဲ့သတင်းနောက်စုစုပေါင်း6ဦးအဖမ်းခံခဲ့ရတာဖြစ်ပါတယ်။အောက်တိုဘာလ2ရက်နေ့ကြာသပတေးနေ့မှာသူတို့ကိုရုံးတင်ပြီးတော့စစ်ဆေးတော့မယ့်အချိန်မှာသတင်းသမားတချို့ကတွားရောက်ပြီးတော့တက်တည်ထွက်ဆိုကြဖို့ရှိပါတယ်။ဒီလိုမျိုးသတင်းမီဒီယာပွင့်လင်းလာကစားအနေထားမှာသက်ဆိုင်ရာတာဝန်ရှိတဲ့သူတွေအနေနဲ့ပြည်သူအများသတင်းကိုအချိန်နဲ့တပြေးညီသိရှိနိုင်အောင်ရေးသားဖော်ပြနေတဲ့သတင်းသမားတွေပေါ်မှာရန်သူလိုသဘောမထားဖို့လိုမယ်လို့တက်တည်ထွက်ဆိုဖို့ရှိတဲ့သတင်းတော့ကိုအောင်သူရကပြောပါတယ်
။ Modern နဲ့စားတော့သူကအဓိကဆွဲတာကတော့ဒီဟိုထုတ်ပြန်ချက်နဲ့တနည်းနဲ့ထွက်တယ်ဆိုတော့ဟိုကျွန်မငါးညအားဟာခါဝင်တာအဲ့ဒါဆွဲတာ။ဒါကတော့သိမဆိုင်ဘူးလေ။တခါကျော်ရဲဆိုကျော်ရဲကြိုတိရတယ်အများကြီးရှိရတယ်။ဟိုဒီကဲထုတ်ပြန်တဲ့အချမ်းတွေရတာလည်းရှိရပါလေ။ဒီဟာကတော့ဒီဖော်ပြချက်ကဘင်းကပညာရှင်ဝင်ရဆိုင်တော့ဖောက်ပြန်မှုမရှိဘူး။ဒါသတင်း source နဲ့ဒီသတင်းရေးသားတဲ့လူတွေယဉ်ကျေးမှုရှိလို့အများမရတာကြိုတိတာပဲရှိရောနော်။ဒါဒီအတွက်ဒါပြင်းပြရှိလို့ဆိုတာ။နောက်တစ်ခုကကြတော့တကယ်လို့ဆွဲခြင်းနဲ့ဆိုတော့မှတောင်းငယ်ညာနဲ့ပဲမှုရင်ဆိုင်ပေါ့။အကုန်လုံးဆွဲတဲ့ဆိုတာကတော့မကောင်းဘူး။ဟုတ်နှစ်ပတ်လောက်ကတော့တော့အမေနေဆိုင်တော့အများကြီးရှိအောင်နော်ကျွန်တော်တို့ဘက်မှာလည်း capacity ဘိုင်းဖြစ်ရမှာလို့ဆရာဘိုင်းကလည်းကျွန်တော်တို့ team map ပြဖို့လို့လည်းစေနာရှိဖို့လို့တာပါနော်ပရင်းမီဒီယာဆိုတာနိုင်ငံအတွက်ရေးကြည့်တယ်ကျွန်တော်တို့ပေါ်သူကမိတ်ဆွေလိုသဘောထားဖို့လို့လည်းသူကအဲ့လိုမဟုတ်ဘူးပြန်ပြီးလို့သဘောထားတာပါနော်နောက်တစ်ခုကသူရဲ့အသုံးချဖို့လောက်ပဲသူကစဉ်းစားတာပါနော်
ချင်းပြည်နယ်ဘက်မှာတော့ချင်းပြည်နယ်အစိုးရကချင်းဘာသာစကားနဲ့ထုတ်ဝေတဲ့ဟာခါပို့သတင်းလွှာကိုမဖြန့်ဝေဖို့ပိတ်ပင်လိုက်တဲ့ဆိုတဲ့သတင်းထွက်ပေါ်လာပါတယ်။ဒါကတော့လမ်းမ်းဆက်သွယ်မှုအားနည်းပြီးသတင်းဖြန့်ဝေမှုအခက်အခဲများစွာရှိတဲ့ချင်းပြည်နယ်တွေမှာဒီလိုမျိုးသတင်းချာနယ်ကိုထုတ်ဝေခွင့်ပိတ်တာကတော့တိုင်းရင်းသားပြည်သူတွေကြားသတင်းအမြန်ဆုံးရောက်အောင်ကြိုးစားနေရစေတိုင်းရင်းမီဒီယာတွေပေါ်မှာချိန်ချမှုဖြစ်တယ်လို့ချင်းသတင်းကွန်ရက်ဖွဲ့စည်းဖို့လှုံ့ဆော်နေတဲ့သတင်းသမားတဦးဖြစ်တဲ့မတ်အိမ်ခိုင်ယူကသုံးသပ်ပါတယ်။
ချင်းမီဒီယာအနေထားကိုအော်လောက်ဖို့ကောင်းတာပေါ့နော်ဟိုတစ်ခေါက်ချင်းကိုရဖွဲ့ဖို့ဆိုသွားတော့ကြောက်ဒါတော့မီဒီယာရဲ့အရင်များနေတယ်ဆိုမီဒီယာဟိုအဓိကထားပြီးဖွဲ့ဖို့တော့လုပ်ခဲ့ကြရဲဆိုတော့ချင်းမီဒီယာပို့ပြီးတော့အားကောင်းတဲ့အနေထားတွေ့ရပါပေါ့ဒီချင်းတောင်လေးတောင်မှာတင်ကိုကကိုထုတ်ဝင်နေတဲ့စာကြောင်တွေတော်တော်များတယ်လို့ပြောရမှာပေါ့အဲအားကြောင့်အခုဆိုရင်တဖြည်းဖြည်းနဲ့ဟာကပို့ချူပါလို့ဆိုသူတို့တင်ကိုအများဆုံးတင်လာကြပြီတဖြည်းဖြည်းနဲ့ဖွင့်ပြလာတဲ့သဘောပေါ့အဲဒီအချိန်မှာမပေါ်တင်မထားရစားတော့မှသမီးပိတ်ကျဆိုရပုံစံမျိုးဖြစ်သွားတော့ထိခိုက်နိုင်တာပေါ့နောက်ဆောင်တွေကဟိုနည်းနည်းတော့တန့်သွားနိုင်တာပေါ့နော်ဟိုလန့်သွားနိုင်တာပေါ့ဒါပေမဲ့ဘလို့အခြေအနေရှိမယ်ဆိုတော့ယတိပြတော့ကျွန်တော်လည်းပြောလို့မရဘူးပေါ့
အခုနောက်ပိုင်းမှာသတင်းမီဒီယာသမားတွေဖန်ဆီးခံရတာအပြစ်ပေးအရေးယူခံရတာကန့်သက်ချုပ်ချယ်မှုတွေပိုးပြီးတော့မှများလာနေတာကတော့မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ကကျဆင်းသွားလို့မဟုတ်ဘဲနဲ့မီဒီယာသမားတွေရဲ့ကျင့်ဝတ်နဲ့စာနယ်ဇင်းအတတ်ပညာပြသနာများလာတဲ့အတွက်ကြောင့်ဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနဝန်ကြီးဦးရဲထွတ်ကပြောဆိုခဲ့ပါတယ်။ဒါပေမဲ့သတင်းသမားတွေဘက်ကတော့အစိုးရတာဝန်ရှိတဲ့သူတွေဘက်ကသတင်းဖြန့်ဝေမှုအားနည်းတာနောက်သတင်းသမားတွေဘက်ကသက်ဆိုင်ရာဝန်ကြီးဌာနတွေစီကဖြစ်စဉ်သတင်းမှန်ရယူနိုင်မှုခက်ခဲလွန်းနေသေးတယ်လို့လည်းထောက်ပြပြောဆိုခဲ့ကြပါတယ်ရှင်။